ခုတော့တဘာဝဒန်ဝေးပေါ်ကျွေးသွားတာလေရခိုင်ပြည်ရဲ့တရားစင်ဒီအချင်းကိုပြောပြပါမယ်။ရခိုင်ပြည်မှာဒီကနေ့မလ16ရက်နေ့ကစလို့ဒီနေ့ကိုတရားစင်ဒီ3ချိန်ဖြတ်တော့မှာဖြစ်ပြီးတချိန်ဖြတ်ရင်အနည်းဆုံးအချိန်2နာရီကြာနိုင်တယ်လို့ရခိုင်ပြည်နယ်တရားစင်ပြည်ရေးဌာနတာဝန်ရှိသူကဒီလိုပြောပါတယ်။တရားစင်ဒီတွေအခုလိုတက်တော့နေတဲ့အတွက်တရားစင်ဒီ3ပြီးတော့လုပ်နေရတဲ့လုပ်ငန်းတွေလည်းထိခိုက်နေကြပါတယ်။ဒီအကြောင်းရန်ကုန်ကလာတဲ့တင်အပြည့်စုံကိုကိုရနိုင်ကပြောပြပါမယ်။
ရခိုင်ပြည်နယ်လျှက်စစ်ဖြန့်ဖြူရေးကိုပြည်နယ်လျှက်စစ်ဖြန့်ဖြူရေးဌာနကတိုက်ရိုက်ဆောင်ရွက်တော့မယ်လို့ရခိုင်ပြည်နယ်လျှက်စစ်ဖြန့်ဖြူရေးဌာနတာဝန်ရှိသူတို့ကပြောရေးကိုပြောပါရယ်။ဒါကြောင့်ဒီမတ်လ18ရက်တောက်ကြနေ့ကစပြီးဒီနေ့ကိုလျှက်စစ်မီ3ချိန်ဖြတ်တော့မှာဖြစ်ပြီးတချိန်ဖြတ်ရင်အနည်းဆုံး2နာရီကြာနိုင်တယ်လို့သူကပြောပါရယ်။အရင်ဆုံးကတော့ရခိုင်ပြည်နယ်အတွက်လျှက်စစ်ဖြန့်ဖြူရေးကိုရန်ကုန်ကနေတနိုင်ငံလုံးအတိုင်းအတာနဲ့စီမံခန့်ခွဲတာဖြစ်ပြီးတော့အခုတော့ရခိုင်ပြည်နယ်နဲ့ဆိုင်တဲ့လျှက်စစ်ဖြန့်ဖြူရေးလုပ်ငန်းတွေကိုပြည်နယ်လျှက်စစ်ဖြန့်ဖြူရေးဌာနကစီမံခန့်ခွဲနေတာဖြစ်ပါတယ်
။အများကြတော့ကျွန်တော်ကဟိုရန်ကုန်ကနေချင်းချုပ်ပြီးတော့ပိတ်ဖွဲ့လုပ်တယ်ပေါ့။အဲ့ဒါဟိုအခုကျွန်တော်တို့ဒီဘက်ကျွန်တော်ကိုပုတ်ဖွဲ့ရုံကပဲချင်းချုပ်မယ်ပေါ့နော်။တန်းကြည့်တာပေါ့။အဲဒီခေါင်းဒီနေ့ကပဲချင်းချုပ်ပြီးတော့ပိတ်ဖွဲ့လုပ်မယ်။ကျွန်တော်လုပ်ပြီးတော့အဲ့မှာဟိုတဝက်တဲ့အချိန်လေးတွေကို2နာရီတနေ့ကို2နာရီ3ခါလောက်ဖိတ်ရမှာပေါ့ကွာ။အဲ2နာရီ3ချိန်ဆိုတော့ဟိုဟိုသူတဝက်တဲ့အချိန်ကိုပြပြီးတော့ဖိတ်ပေးရမှာ။တိုင်းတိုင်းကို။အဲတော့ဟိုကျန်တဲ့အချိန်ကတော့လုပ်ပေးထားမှာပေါ့နော်။အဲ့တော့ဟိုအဲ့တော့အစီအပြေဟိုဆန်းဆန်းပြီးတော့ဒီနေ့စတယ်ပေါ့စိုက်မယ်တကယ်လို့လိုအပ်ရင်တော့လည်းဟိုရန်ကုန်ကနေလမ်းပြီးပြေးခိုင်းရင်တော့လည်းနည်းနည်းရေးချင်လောက်ဖြစ်လဲဖြစ်သွားမှာပေါ့နော်သူကရေးဖို့ဆိုရင်တော့ပုံမှန်ကတော့3ချိန်လောက်တော့ဟိုပို2နာရီ3ချိန်လောက်တော့ပိတ်သွားမှာပေါ့ရောရောတဲ့
ရခိုင်ပြည်နယ်ပါဝင်မြန်မာနိုင်ငံနေရာအနက်လျှက်စစ်မီးတွေပို့ပြီးပြတ်တောက်လာတာနဲ့ပတ်သက်လို့တော့အခုလိုပြောပါတယ
်ဝင်ရအိချွာတာတော့ဒေါပိတာတကဒါဆက်ယုံနေရှိတယ်လေအဲ့ဘက်ကဆက်ယုံနေရတယ်ဆက်တွေ့ထားတဲ့ဒါအလိုက်နေဖြည့်ဆည်းထားရတာပါလေပေါ့နော်အဲ့တော့ဒီကနေ့တော့ iPhone 7 ကဒီဘက်ကိုဒါမပို့နိုင်ဘူးဒါကနေရော့သွားတာပေါ့ဒီ RDS ကလည်းအရင်ကတော့တော့မရှိတော့ level ရော့လာတာပေါ့ရော့လာတော့ဟိုအစွမ်းအပြည့်စိတ်မထုတ်နိုင်ဘူးပေါ့နော်နည်းနည်းအရင်ထုတ်နိုင်တဲ့ပုံမှန်နဲ့ရှော့လာတယ်ပေါ့
ရက်စမီတွေအခုလိုဖြတ်တောက်ခံနေရတာကြောင့်ဖြီးသူတွေမှာနေတူကလုပ်ငန်းတွေလုပ်နိုင်ဖို့အတော်လေးအခက်ကြုံနေရပါတယ်စီးပွားရေးလုပ်ငန်းတွေမှာထိခိုက်မှုများလာပါတယ်ရက်စပုံမှန်မရတာကြောင့်ဖွံ့ဖြိုးတိုးတက်မှုကိုထိခိုက်စေသလိုတိုင်းပြည်ရဲ့ဝင်ငွေကိုတိုက်ရိုက်ထိခိုက်စေတယ်လို့ရခိုင်နိုင်ငံရေးလေလာ32တူဖြစ်တဲ့ကိုထွန်းကြည်ကပြောပါတယ
်။ဒီမော်ဂက်စီပက်တန်စီဒုနှစ်တစ်ခုမှာမြန်မာနိုင်ငံရဲ့အသက်မွေးဝမ်းကြောင်းအလောက်ကပုံစံတွေတော်တော်တိုးတက်လာတယ်လို့ပြောလို့ရတယ်။အခုဆိုလို့ရှိရင်နော်မျိုးပေါ်လူများစုဆိုလို့ရှိရင်လည်းဒီရာသမီကိုအခြေခံပြီးတော့ပဲအဲဒီလုပ်ငန်းတွေကြီးပတ်ကြတာကိုတွေ့ရတယ်။အဲဆိုတော့ဒီအချိန်မှာလျှက်စမီကဒါအဓိကဆက်ပြီးတော့ကျွန်တော်တို့ပြက်နေမယ်အာလျှက်စမီကိုလိုဘက်အချိန်ပိုင်းနဲ့ပြင်နေမယ်ဆိုလို့ရှိရင်တော့ဒီနိုင်ငံရဲ့ဝင်ငွေကဒါလိုက်တိခိုက်မှုတွေရှိနိုင်တယ်နောက်တစ်ချက်ကတော့လူတွေရဲ့ဒီဆင်းရဲမှုတွေကပိုပြီးတော့ဒီဆိုးဆိုးဝါးဖြစ်သွားနိုင်တယ်လို့ကျွန်တော်အနေနဲ့မြင်နေပါဆိုတော့လောကန်တွေကဒီဒါလိုက်မလေးပါနိုင်တော့ဘူးအဲ့တော့တပိုင်းတနာလျှက်စစ်ကိုရှေ့ခံပြီးတော့လောက်ကနေတဲ့လူတွေအတွက်ကလည်းဘယ်လိုမှအဆင်မပြေဘူးပေါ့နော်အရှင်မဒီအကင်ပြစ်မီးကိုထန်ဆောင်နေရတာနဲ့ပဲအရှင်ကုန်းတွေဆိုတဲ့ခါကျတော့အလောက်တမပုံပြစရရဲ့ထွက်လာတဲ့ဒီ6ကုန်းတွေရဲ့အဲ့ဒီကမှုတွေအများကြီးရှိလာနိုင်တဲ့အတွက်မြန်မာနိုင်ငံရဲ့ဒီလျှက်စစ်မီးဖြတ်တောက်ခံနေရမှုဟာမြန်မာနိုင်ငံရဲ့ဆင်းရဲမှုတွေမဟုတ်ကိုပို့ပြီးတော့ဆိုးဆိုးဝါးဖြစ်သွားနိုင်တယ်လို့ကျွန်တော်အနေနဲ့
ဘလူးကြောင်လောပိတာညီအလျက်စစ်ဆက်ယုံကပို့လွတ်ပြီးတဲ့လျက်စစ်ဓာတ်အလိုင်းတချို့ဖောက်ခွဲခံရတာရွှေတဘာဝတန်းငွေကန်းလုံးလောက်ကကရေအောက်ပိုင်လိုင်းပြည်ပြင်နေတာနဲ့ LNG တန်းငွေသုံးဓာတ်ပိဆက်ယုံကိုပိတ်လိုက်ရတာဒီကြောင့်မတ်လ12ရက်နေ့ကနေ18ရက်နေ့အထိတချို့ဒေသတွေကို24နာရီဝန်အားလျှော့ချသွားမယ်လို့လျက်စစ်နဲ့စွမ်းအင်ဌာနကထုတ်ပြန်ထားပါတယ်။လက်ရှိမှာတော့လျက်စစ်မီးပြတ်တဲ့ဒုက္ခ73စီဇင်းလုံးတွေရှိနေတဲ့ဒုက္ခတွေကိုနိုင်ငံတော်ကပြည်သူတွေခံစားနေကြရပါတယ်ခင်ဗျာ။